မနက်ငယ်မှာရသားဆွေးအကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းပြအဖြစ်ပြည်ရင်းပြပကန့်ကွက်လှုပ်ရှားကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံးအပြင်ဘက်မှာအင်္ဂါနေ့ကရာနဲ့ချီမြန်မာအရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာပါ။လန်ဒန်မြို့ကလှုပ်ရှားမှုမှာတော့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံမှုနဲ့ NUG မြို့သားညီညွတ်ရေးအစိုးရကိုအတိမတ်ပြုဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ကနေနိုင်ငံမှာလည်းမြန်မာအရေးလှုပ်ရှားသူတွေကအင်္ဂါနေ့မှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အွန်လိုင်းလှုပ်ရှားမှုတစ်ခုကိုစီစဉ်ခဲ့ကြတာပါ။ကနေရလွတ်တော်ကိုယ်စားတချို့ကဖိတ်ကြားထားတဲ့အစီအစဉ်မှာတော့စစ်အာဏာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေကိုညီညီညွတ်ညွတ်ဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းစီစဉ်သူတွေကပြောပါရယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုအဖြစ်နယ်သာလန်နိုင်ငံတဟိတ်မြို့က ICJ နိုင်ငံတကာတရားရုံးရှိမှာမြန်မာအရေးလှုပ်ရှားသူတချို့ဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံကနေရာတော်တော်များများလည်းအင်္ဂါနေ့ကစစ်အာဏာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေတွေ့ကြရပါတယ်။အာဏာသိမ်းမှုတစ်နှစ်ပြည့်အဖြစ်အတန်တိတ်ပိတ်ဆန္ဒပြဖို့တက်ကြွလှုပ်ရှားသူတွေတိုက်တွန်းထားတာကြောင့်ရန်ကုန်မန္တလေးမြို့ကြီးတွေပါဝင်နေရာတော်တော်များများအသွာလာတွေရှင်းလင်းနေတာတွေ့ကြရတာပါ။တက်ကြွလှုပ်ရှားသူတွေချို့ကတော့လမ်းမောထွက်ဆန္ဒပြတွေလည်းရှိပါတယ်။ရန်ကုန်မြို့ပါဝင်နေရာတချို့မှာဆိုင်တွေပိတ်မယ်ဆိုပြီးကျိုးတင်တိပိထားတဲ့စိုက်ပန်ရှင်တို့ဖန်စီခံရရှိတယ်လို့လည်းနှီးဆက်သူတို့ကပြောကြပါတယ်။မြန်မာနိုင်ငံမှာပြည်ရဲ့နှစ်ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စက်ချင်ဆန္ဒပြမှုတွေကိုအာဏာပိုင်ကအပြင်းထန်နေနေမှုတွေဖန်စီမှုတွေရှိနေတဲ့ကြမ်းမှာပဲဆန္ဒပြလှုပ်ရှားမှုတွေရှိနေစေဖြစ်သလိုလက်နက်ကင်တက်ခတ်မှုတွေလည်းပေါ်ပေါက်နေတာဖြစ်ပါတယ်။